ကယောဂါနဲ့လုံခြုံမှုမရှိတော့တဲ့အခြေအနေတွေကြောင့်မြန်မာနိုင်ငံမှာကြောင်းမတက်နိုင်တဲ့ကလေးအရေးတွေကနှစ်နှစ်အတွင်းမှာနှစ်ဆကျော်လောက်တိုးလာတယ်လို့ Save the Children ကထုတ်ပြန်ပါတယ်။စစ်ကောင်စီကကလေးတွေကိုကြောင်းပို့ဖို့တိုက်တွန်းနှိုးဆော်နေပေမဲ့စီးပွားရေးနဲ့မတူညီမှုတွေကြောင့်မိဘတွေဘက်ကပြည်နာရေးကိုဦးစားမပေးနိုင်ကြောင်းကလေးတွေအခွင့်အရေးလှုံ့ဆော်နေသူတွေနဲ့မိဘတွေကပြောပါတယ်။ရန်ကုန်ကပြည်ပရဲ့ဒီသတင်းကိုကိုသားမျိုးပြောပြပေးပါမယ်ရှင်။
Save the Children ဖွဲ့ရဲ့ဂျွန်လာတည့်နှစ်ထုတ်ပြန်ချက်ထဲမှာမြန်မာနိုင်ငံရဲ့တချို့ဒေသတွေမှာကြောင်းအနှံနဲ့ခရီးရေတွေကနှစ်နှစ်အတွင်း80ရာခိုင်နှုန်းလောက်ကျသွားတယ်လို့ဖော်ပြပါရတယ်။ဒါကြောင့်မို့ကြောင်းပြတ်တဲ့ခရီးရေတွေကအနည်းဆုံး 9.8 တန်းလောက်ရှိမယ်လို့ဆိုပါရတယ်။ကမ္ဘာကေယောကစားခဲ့တဲ့2020ခုနှစ်အစောပိုင်းကတကမ္ဘာလုံးကကြောင်းတွေပိတ်ခဲ့ရပြီးတော့မြန်မာနိုင်ငံမှာဆိုရင်လည်း15လလောက်ကြောင်းတွေပိတ်ထားရပါတယ်။ဆက်နာတင်ပြီးတဲ့နောက်မှာလည်းစားသင်ကြောင်းအများအပြားကိုဆက်ပြီးတော့ပိတ်ထားရပါတယ်။ဘလူးနီးနဲ့ဖြစ်စီစားသင်ကြတဲ့အရွယ်တွေကိုကြောင်းပို့ရမှာဖြစ်ပြီးပဲအတူညီတဲ့ဒေသတွေမှာတော့ကလေးတွေရဲ့အသက်အန္တရာယ်နဲ့ပညာရေးဒီနှစ်ခုကိုရွေးချယ်ရခက်ခဲတဲ့အကြောင်းတိုင်းလာတိုင်းကမိဘတူကဗီဒီယိုကိုပြောပါတယ
်အသက်တော့အပြင်မခံနိုင်ဘူးစာမတတ်တာပဲခံတော့မယ်ဆိုတဲ့ပုံစံမျိုးအလုံးနဲ့ပြောပြောကြောက်ဖို့ခုကြတော့ခက်သွားပြန်တယ်အဲ့ဒါဆိုတော့ဘဝမှာဖြစ်နေတာကဒီခုလည်းတော့330ရှိတဲ့ခါမှာတိုင်းရကြည့်တဲ့အလိုက်ကျိုးကျိုးဆိုတော့ကြောက်ဖက်လို့ရမယ်လို့နေရာတွေရှိတယ်ကြောက်ဖက်လို့ဆွေးပြေတဲ့နေရာတွေလည်းရှိတယ်
ဒီစင်ကစားနဲ့ပတ်သက်လို့ပြည်ရင်းစစ်စချရန်ရုံးဘက်ကိုဗီဒီယိုကဆက်သွယ်ခဲ့ပြီးမြန်မာနိုင်ငံရဲ့လက်တလောအခြေအနေတွေကြောင့်မဖြေချနိုင်ဘူးလို့တုံ့ပြန်ခဲ့ပါတယ်။မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းမှုဖြစ်ပြီးတဲ့နောက်စစ်နာပြမှုတွေနဲ့ CDF အာဏာပိဆိုင်ရေးလှုပ်ရှားမှုတွေဘက်မှပညာရေးဝန်ထမ်းတွေဆရာဆရာမတွေကျောင်းသူကျောင်းသားတွေအတော်လေးကိုပါဝင်ခဲ့တာပါ။အခုထိလည်းဒီစစ်ကောင်စီကဖွင့်တဲ့ကျောင်းတွေမှာမလုပ်ကြဘူး၊ကျောင်းတွေကိုမတက်ကြဘူးလှုပ်ဆောင်မှုတွေကရှိနေပါတယ်။ PRI တိုင်းမှာတော့ဒီအပိုင်းအတွင်းကောက်ယူထားတဲ့စီရင်ရာဆိုရင်တော့မနစ်ဒုံကတဲ့အခု2022ခုနှစ်မှာကြောက်ရွံ့နှုံပိုများလာတယ်လို့ ERI တိုင်းကလေးတင်ငယ်အခွင့်အရေးများဆိုင်ရာကော်မတီကဥအောင်စောဦးကပြောရီကိုပြောပါတယ
်။အဲလောက်ဆက်ကဲဒါရီကကလေးတွေနဲ့နင်းနာရုံမျိုးဘူးဒီကလေးတွေကတစ်ချိန်တန်းကြောက်လို့ရှိရင်လုပ်ငန်းခွင့်ကိုဝင်ရတဲ့အားကြောက်လို့ရှိရင်သူတို့ရဲ့စိတ်တွေက over ဒီလည်းဖြစ်နိုင်ပြီးရှိသွားတာပေါ့နော်။ဟိုနင်းနာချက်တွေရှိတာပေါ့
။စစ်ကောင်စီကတော့2022 2023ပညာသင်နှင်းမှာကျောင်းအနှံသူဥယျာဉ်53ကျော်ရှိပြီလို့အခြေခံပညာဦးစီးဌာနကလာတဲ့စီးရင်ကိုကူကားပြီးတော့မိလ31ရက်နေ့ကထုတ်ပြန်ပါတယ်။ကျောင်းလာတဲ့ကျောင်းသားနိုင်မိဘတွေအတွက်လုံခြုံရေးကိုလည်းဆောင်ရွက်ပေးထားတယ်လို့ပြောပါတယ်။မြမလူဥယျာဉ် 53.89 တန်းရဲ့25ရာခိုင်နှုန်းကအသက်14နှစ်အောက်ကလေးတွေဖြစ်လို့သူတို့ကတနင်္ဂနွေလူဥယျာဉ်ရဲ့ 73.5 တန်းမှရှိနေပါတယ်။ကလေးတို့ဘက်လောက်ကကျောင်းမတက်နိုင်ဘူးဆိုရင်တော့ဒါဟာကလေး 9.8 တန်းလောက်ရှိမယ်လို့ Save the Children ကပြောပါတယ်။ကလေးမြေအထက်တူလဲကျောင်းတွေမှာရှိကြမှာရှိနိုင်လိမ့်မယ်လို့ Save the Children ကခံမှန်းထားတာပါ2021ခုနှစ်ကနေခုနှစ်ဧပြီလအထိကျောင်းပေါင်းအနည်းဆုံး260လောက်တက်ခတ်ခံရပြီးတော့တကယ့်အရေးအတွက်ကတိထက်ကိုပုံများနိုင်တယ်လို့ Save the Children ကပြောပါတယ်စစ်ကောင်စီကိုစန့်ကျင်တဲ့ PDF အဖွဲ့တွေကစာသင်ကျောင်းတွေကိုတက်ခတ်နေတာလို့စစ်ကောင်စီဘက်ကဆက်ဆက်ပြောဆိုထားပါတယ်မြန်မာနိုင်ငံကကလေးတွေရဲ့အနာဂတ်အတွက်အရေးတကြီးကိုလှုံ့ဆော်ပေးဖို့လိုအပ်နေပြီလို့ Save the Children ကကုလသမဂ္ဂလူမျိုးကောင်စီနဲ့အာဆီယံအဖွဲ့ကိုလည်းညွှန်ကြားခံထားပါတယ်ခင်ဗျ